တညုန်နေခင်ဗျာစံတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဟာနေပေါင်း33နှစ်ပြည်မြောက်ခဲ့ပြီဖြစ်ပါတယ်ဘုန်းကြီးပါတယ်ခင်ဗျာ congratulations ပါโ
อเคကျေးဇူးပါဦးချိုဆောင်ပါ
တယ်ဆန်နယ်ဒီတောင်ရဲရွေချက်ဟာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးလို့ကျွန်တော်နားလည်ပါတယ်ဒီရွေချက်နဲ့နေပေါင်း33နှစ်ကြိုးပမ်းလာခဲ့တာဒီပန်းရဲ့ပေါင်းမြောက်ဖို့ဘလောက်များနှိမ့်ဆက်လာခဲ့လဲဆိုတာကိုအကျဉ်းချင်းသုံးသပ်ပြလို့ရမလားခင်ဗျာပထမဆုံး
นี่ปอง33นี่ละถองจะตันจะสาระขึ้นเป็นบ้านที่ตัวลุกขึ้นไปแล้วทีนี้ทีเฉยมาก็โยมมานาได้กิจการเนี่ยวีตะแทวีนี่ดีเนี่ยหลุดออกมาบาเจ้า
ทีโลสิมันเนี่ยดิโมคราซีเฟเดอรัลปี่ทองสุปอทุนนี่เนี่ยปะเสร็จพี่รออีมันจะวีเนี่ยล่ะหาบาจังเลยตะยาปิปิรู้ทีนี้ใส่วันกั่วล่ะจนเราต้วยจုံเนี่ยก็เราจ้องนี่มายักกั่วดิมาอตุรุนี่ก็ได้บามาเดี๋ยวเนี่ยสิวังกวยพี่มิงก็ชินมั้ยมิงก็ไข่มั้ยมิงก็บมาเว้ยสรว่าเบร่อมาคว่แจเปียวสรว่าไม่ตื้อหยับหูสรว่าปิตุรุอาจารย์มาสิวังกวยหมู่ไม่หุบแพ้เนี่ยอแท้ออกบ่เลยอานาบายนี่อาจารย์มาเนี่ยกวยနေดาเนี่ยล่ะไอ้หนูเนี่ยคว่แจรู้ยัดล่ะอะกูสิวังกวยในตัวว่าเบลุเลยสรว่าเนเนเปียวหยับล่ะครับเบลุสนั่นมาเลยอย่าง
ลงก็เสียไอ้อย่างลงอ่ะเฟดรัลลุเปียวลุไม่อยากบ่เฟดรัลพอมาอายุซะทีก็ตอนนี้คว่แจบ่เซเว่นตุ้ยโยนไล่ตาเนี่ยไอ้เนี่ยคว่แทบไม่รู้จะไปจ้ะชิซะชิดีเกตัวบีนอกไปมาတော့ဒီ90နောက်ပိုင်းတစ်ထောင်ပုံကျင်လောက်ပါဒီစားပြီးတော့အားလုံးကဖေဗရိတ်ကြတော့သူဖြစ်ပေါ်ရေးနဲ့ပတ်သက်လို့အားလုံးကတမောတဲ့ပါပဲအစိုးရလုပ်တဲ့လူတွေကလည်းပဲဖေဗရိတ်ကြတော့လုပ်ကြမယ်လို့ပြောတယ်အတိုက်ခံနေရလဲဖေဗရိတ်ကြတော့သူပြောပါလဲအခါမကွယ်မကြားတဲ့ကိစ္စတကူကဒီမိုကရေစီနိုင်ငံရေးနဲ့ထူထောင်မယ်ဆိုတာကလည်းအလုံးအပ်အတန်လေးပြောပါတယ်ဒီအတန်ကိုနားထောင်မယ်ဆိုတော့ဆရာကျောင်းကပြောကြားတော့မရှိတော့ဘူးသူတို့လည်းပဲအားမကူဖြစ်မလာဘူးခုနကကျွန်တော်ပြောပြလိုက်တယ်အချိန်ကြီးဝီဝီပါတယ
်အဲ့ဒါဘာကြောင့်လို့သုံးသပ်ရပါလဲခင်ဗျာ
လူတွေကစဉ်းစားကြည့်လို့ကျွန်တော်ထင်ပါတယ်ဒီကြည်အောင်စုပေါ်မှာအာရုံထားလာပြီးတော့ဒီမိုကရေစီပေါ်မှာအာရုံထားလာတဲ့စာလို့ရှိရင်ကိုယ်အဖွဲ့အစည်းကိုယ် institution ကိုယ်အုပ်စုပါကရှိတဲ့ကိုရောက်နေတယ်လို့ပြောပြတယ်ကြည်အောင်စုကိစ္စကိုအရင်ဆုံးရှေ့ကမှနံပါတ်1ထားပြီးစဉ်းစားမယ်ဒီမိုကရေစီစိတ်ကကိစ္စကိုစပြီးအဓိကထားပြီးတော့စဉ်းစားမယ်ဆိုရင်အဲ့လိုတော့ဖြစ်မယ်လို့မထင်ဘူးအဲ့မဲ့ခုအရောအုပ်စုကိစ္စတွေအဖွဲ့အစည်း institution ကိစ္စတွေတော့ပုဂ္ဂိုလ်ကြီးနော်ဟိုသူရင်းချီကိုကိုရဲအားထားတဲ့အားကိုးတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒါဒီကြောင့်အဲ့ဒါဒီကိုရဲပြီးတယ်လို့ထင်ပါတယ
်အခုနောက်ပိုင်း February မှာအာဏာသိမ်းခံရပြီးတဲ့နောက်ဒီမိုကရေစီလိုလာတဲ့ပြည်သူတွေနောက်ပြီးတော့ NUG တို့တခြားတိုင်းရင်းသားတွေဘက်ကလည်းပဲစိမ်းဝန်ကွဲပြားမှုတွေကိုအတတ်နိုင်ဆုံးချော့ချမယ်ဘာသာရေးလူမှုရေးကွဲပြားမှုတွေကိုလည်းသူတို့ view site တော့ဘူးတပေါင်းစီးရဲ့သဘောထားကြမယ်နောက်ပြီးတော့ဒီအာဏာပိုင်တွေဘက်ကလည်းပဲ Federal ပြည်ထောင်စုဖို့ဆောင်ရေးဆိုတာကိုတင်းတင်းကြဲကြဲပြောလာတာကိုကြားနေရပါတယ်ဆိုတော့ဘလောက်လက်တွေ့ဖြစ်လာနိုင်မလဲကျွန်တော်စဉ်းစားမိပါတယ
်နှစ်ဖက်စလုံးကပြောနေတယ်ဆိုရင်အဲ့ဒီအခြေအနေကိုထူထောင်ဖို့ကတော့လက်တလောမှာတော်လေးခက်တယ်တစ်ဖက်နဲ့တစ်ဖက်ကအော်ဒီမန်လို့မရတော့အောင်ဖြစ်ပြီးဖြစ်နေကြတဲ့အခါကျတော့ဒီလိုကြီးနိုင်ငံရေးစနစ်ထူထောင်မှုဆိုတော့ပုံပြီးတော့တောင်မှအခက်အခဲဖြစ်နေတယ်။နောက်ပြီးဒေတာအသီးသီးမှလည်းပဲနိုင်ငံရေးပဋိပက္ခမဟုတ်တော့ပဲနဲ့တိုက်ရိုက်ခိုက်ရေးစီးရေးပဋိပက္ခတွေဖြစ်လာတဲ့အခါကျတော့ပုံပြီးတော့ပြောင်းဝေးတယ်လို့ကျွန်တော်အဲ့ဒီမှတ်ချက်ကိုပေးခြင်းဖြစ်ပါတယ်။
တိုက်ရိုက်ခိုက်ရေးဆိုလို့ကျွန်တော်စဉ်းစားရဲတကယ်တော့ဒီဒီမိုကရေစီစနစ်နဲ့ငင်းညာစွာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရင်တော့အကောင်းဆုံးပေါ့ခင်ဗျာဒီလိုဖြစ်ဖို့အတွက်ဟို SNLD မပေါ်ပေါက်ခင်လွန်ခဲ့တဲ့33နှစ်မကဘူးလွတ်လပ်ရေးပြပြဲနောက်ပိုင်းမှလည်းကျိုးပန်းခဲ့ကြတာရှိပေမဲ့ဒီလိုကျိုးပန်းမှုမအောင်မြင်လို့တက်တကိုင်းတော်လှန်ရေးတွေပေါ်ပေါက်လာရသလားဆိုတာအခုခါမှာတဖြည်းဖြည်းလူတွေတောင်သဘောပေါက်လာနိုင်တယ်လို့ထင်ပါတယ်ဆိုတော့အခုတက်တကိုင်းတော်လှန်ရေးကိုရပ်ပြီးတော့ဒီလိုငင်းညာစွာနဲ့ဖြည့်ချင်းနိုင်မဲ့အခြေအနေရောဖြစ်နိုင်ပါမလား
ဟုတ်ပါလားအရင်ဆုံးကတော့လွတ်လပ်ရေးရဖို့ပေါ့နော်သူကနောက်ပိုင်းမှာတော့ဒါဖေဗရယ်ပြည်တော်စုထူထောင်ဖို့ဆိုတဲ့အလောက်တိုင်းတိုက်သွားကြတာပေါ့ဒီမိုကရေစီရရှိရေးတဲ့ပတ်သက်လို့ လက်နက်ကင်ဒေါ်လာလာတွေလက်နက်ကင်တိုက်ခိုက်တာတွေမရှိခဲ့ပါဘူး။အခုကျတော့အဲ့အပိုင်းတွေပေါ်လာတာတွေ့ရတယ်လို့မှတ်ချက်ပြုရှင်တယ်။ Federal ပြည်တော်စုထူထောင်ရေးဖြတ်စာလို့ရှိရင်လောလောဆယ်ဒီတိုက်တာခိုက်တာကအာဏာရှင်ဆရာအာဏာရှင်တိုက်ဖြတ်ရေးစားဖြစ်ပေါ့နော်။အဲ့ဒီဟိုဒီမိုကရေစီပေါ်ပေါ်ဆောင်ရေးဖြတ်ကိုပို့ပြီးတော့နိုင်ငံရေးတရားပေါ်ဆောင်တာမဟုတ်တော့ဘဲနဲ့ခုခံတိုက်ခိုက်တယ်လို့သူပြောကြတာပေါ့ဗျာအဝန်ရစီအကောင်တော့ဆရာလည်းအဲ့ဒါဖြစ်လာတာ
ဆိုတော့စစ်တောင်စီဘက်ကတော့အခုတိုင်းသားတွေကိုပူပြီးတော့စီးအောင်လာတယ်လို့ပြောရင်ရမယ်လို့ထင်ပါတယ်တိုင်းသားတွေကိုဖက်ဒရယ်စနစ်ဖြစ်အောင်ပေးပါမယ်လို့အခုရွေးကောက်ပွဲမှာအထူးကြကူစားပြုတဲ့စနစ်ကိုပြင်သွင်းမယ်လို့အမျိုးမျိုးပြောနေပါတယ်ဆိုတော့လက်တွေ့ကဖြစ်နိုင်ပါသလားဟို
စီးအောင်တယ်ဆိုတော့ကိုကြီးကြရပါပဲလုံးရုံးလုံးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဘုရားလည်းပဲဒီပြာနဲ့ပတ်သက်လို့ပြောရမယ်ဆိုတော့ဒီအာမရောနှောပြီးတော့လွတ်ဖို့ပဲရတယ်အားလုံးပြာစိတ်ကိုရှင်းသုံးဖို့ဆိုတာအများခက်ခဲရှိတယ်ဒါလွတ်ရှင်းတယ်ဆိုတော့ရတယ်အဲ့ဒါပါလဲဆိုတော့မဆောက်ရှိချေကောင်းမျိုးပြင်မှရပါတယ်ပြာစနစ်မှာအားလုံးပါဝင်ခွင့်ရလာမယ်ကောင်းပါတယ်ဘုရားလည်းပဲသူကနိုင်ငံရေးပါတီမရှိတဲ့လူမျိုးတွေနိုင်ငံရေးပါတီမရှိတဲ့အုပ်စုတွေအားလုံး PR လုပ်လည်းပဲသူတို့အတွက်ပါမကူစလဲရပါမဟုတ်ပါဘူး။သူ PR စနစ်ရဲ့အဓိကအခက်အခဲကတော့2008ချေကဥပဒေကနေပြဋ္ဌာန်းထားတဲ့25ရာခိုင်နှုန်းပေါ့နော်။ရွေးကောက်မခံရပဲနဲ့လွတ်တော်တွေကိုရောက်နေတဲ့25ရာခိုင်နှုန်းရှိနေတဲ့ပြဿနာပါ။အဲ့ကိစ္စရှိနေသေးရတော့ PR စနစ်ဟာပြတ်သားတယ်အလုံးမပြောလို့မရနိုင်ပါဘူး။ဟု
တ်ကဲ့
။နောက်တစ်ခုကကျွန်တော်က PR စနစ်ထက်စာလို့ရှိတယ်။အခုလက်ရှိတောက်လောင်နေတဲ့ပြည်ပခတ်တွေကိုဘယ်လိုနည်းနဲ့ဖြေရှင်းရမလဲဆိုတော့ပုံပြီးကျွန်တော်စဉ်းစားပါတယ်။ဒါကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်ပြောမှာဆို။ဒါကြောင့်လဲဆိုတော့ဒီလိုဒါပြည်ပခတ်တွေဖြစ်နေတယ်ဆိုတရားမြတ်တဲ့ရွေးကောက်ပွဲကဘယ်လိုနည်းနဲ့မှမဖြစ်နိုင်ပါဘူး။ရွေးကောက်ပွဲဖြစ်ချင်ဖြစ်နေအတင်းကျလုပ်တဲ့ရွေးကောက်ပွဲတွေဖြစ်မယ်။ဒါပေမဲ့လူတွေပြေးကြမယ်၊နားကြမယ်၊ရေယူတဲ့တွေဖြစ်ကြမယ်။အဲ့ဒီခြေအမှရလာတဲ့ရွေးကောက်ပွဲဆိုတော့နိုင်ငံတကာလည်းအသိမှပြုမှာမဟုတ်ပါဘူး။ဆိုအခုဖြစ်နေတဲ့ပြည်ပခတ်တွေတရားမတရားနာကျင်မှုတွေဟာလာမည့်တစ်နှစ်အတွင်းမှာကြီးပြတ်မှုဆိုတာတော်တော်လေးမကျူးစားယူမှာဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုယူဆပြီးပါတယ်။အဲ့ဒါကျွန်တော်တို့တက်စိတ်မချမ်းသာစရာဖြစ်တယ်။နောက်ပြီးတော့ကိုယ်ကယောဂါကလည်းမပြီးသေးဘူးလေ။အခုဖြစ်နေတဲ့ကိစ္စကအားလုံးကနောက်ဆက်တွဲအကျိုးဖြစ်တဲ့ပညာရေးတွေ၊ကျန်းမာရေးတွေ၊စီးပွားရေးတွေစသဖြင့်လာပြီ။တချို့ကြီးနဲ့စိုးရိမ်တဲ့အနေအထားကြီးရောက်လာတာပေါ့နော်။ဒီဟာတွေကိုကျွန်တော်အနေနဲ့စိုးရိမ်တယ်။တချို့ကလည်းအလိုစိုးရိမ်တော့တရေပေါ်နေတယ်လို့စသဖြင့်ပေါ့ဗျာ။ဒီစာရင်းတူရခါကြောင့်အကျစ်တွေပါလာရရှိပါလေ
။
ဒါအားလုံးဟိုတက်မဲ့တော့မတူကြတော့လက်ခါမှာသူပြန်ပြီးရပါလေ
။လောလောဆယ်တိုက်နေခိုက်နေကြတဲ့ကိစ္စဟာသိပြီးတော့အရေးကြီးတယ်လို့ဆိုပါတယ်။မှန်ပါတယ်ကျွန်တော်လည်းလုံးဝသဘောတူပါတယ်။အဲ့ဒီကိစ္စပြင်းကြီးနိုင်ရင်မဲ့အလားအလာကောမြင်ပါသလား။ဒီကိစ္စကထွက်ပေါက်ရရှိရေးစမ်းစာများရှိပါသလား
။အယူအဆပြောရတော့မရှိပါဘူး။ဘာလို့ကျွန်တော်တို့ကျွန်တော်ကနိုင်ငံရေးပါတီဖြစ်တဲ့အတွက်လက်လမ်းမမြင်နိုင်ပါဘူး။အခုကနှစ်ဖက်စလုံးကနိုင်မဖြစ်မယ်ဆိုတဲ့အနေအထားမျိုးရောက်နေတယ်။နှစ်ဖက်စလုံးကနိုင်မဖြစ်မယ်ဆိုတဲ့ကိစ္စရှိလာတဲ့အခါကျပို့ပြီးတော့ပြင်းထန်လာတယ်။ကျွန်တော်ရှမ်းချင်းချင်းတပ်တွေတိုက်နေတယ်ဒါရှိပါလား။ဒီ SSPP နဲ့နောက်ပြီး RCS နဲ့တိုက်နေရရှိပါလား။ဒါယူသားပြန်လင်းပြောရရင်ကျွန်တော်ကနှစ်ဖက်စလုံးကိုဝင်ပြီးတော့ကိစ္စဆောင်ရွက်နေပါလား။ကိုယ်ချင်းချင်းကိစ္စတော့မှကျွန်တော်တို့မစွမ်းနိုင်ပါဘူး။တမိုင်ငါလုံးဖြစ်နေတဲ့ PDF တွေနော်ဒီ SAC တက်တွေနဲ့ကိစ္စတွေဖြစ်နေတဲ့ကိစ္စတော့ကျွန်တော်ထင်တယ်ကျွန်တော်တို့မလုပ်နိုင်ဘူးထင်တယ်သို့တော်လည်းနီလန်းကတော့ဒီနေ့ထိမတွေ့ဘူးဆိုတော့ကျွန်တော်လက်လျှော့လို့တော့မရပါဘူးကျွန်တော်စဉ်းစားမှပါပဲကျွန်တော်လက်ပန်းချတဲ့အချိန်ကိုစောင့်မလားလက်ပန်းချတဲ့အချိန်ကလည်းပြီးလူတို့ကလည်းဖုတ်ဖို့ကြည်ပြီးဆိုတဲ့အခါကျစောင့်လို့မဖြစ်ပြားဘူးစပြီးတော့ပြောမယ်ဆိုတော့ကျွန်တော်တို့လည်းတော်တော်လေးကိုစိတ်ဆင်းရဲပါတယ်ဒီပေါ်မှာလည်းစုပ်ပြီးမှုကြီးလာရရှိပါတော့
ဟုတ်ကဲ့နောက်ဆုံး1 minute တင်ပါတယ်အဲ့ဒီဟာကတော့အဲ့ဒီတော့နိုင်ငံတကာရဲ့ဂျာဝင်စစ်ဆေးမှုလာတော့အခုအာဆီယံကိုတော့တွန်းပြနေကြတာပဲနောက်ပါ
အဲ ဲ့ကျွန်တော်နားလည်တလောက်ကတော့နိုင်ငံတကာကဒီ SSC ဘက်ကတိတ်တော့မကြိုက်လောက်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဖတ်နေရတဲ့သတင်းတွေအများဆိုတော့သူတို့လည်းပဲဒီနိုင်ငံတကာကိုလက်လွတ်လို့မရဘူးဆိုတာသဘောပေါက်တဲ့သဘောရှိပါတယ်ဒီအယူကြီးဘက်ကတော့ဒါနိုင်ငံတကာဘက်ကိုသူအားကိုးရတာပေါ့နော်သူတော်လည်းအခုခုနကကျွန်တော်ပြောသလိုတော်များများကတော့ကျွန်တော်ထင်တယ်ဒီစီးရေးတိုင်ရင်းခိုင်ရင်းပြိတ္တခါဖြစ်နေတဲ့ကိစ္စကတော့နိုင်ငံတကာရဲ့အားနည်းမှမရနိုင်ဘူးကျွန်တော်ထင်တယ်နိုင်ငံတကာပဲအားကိုးရမယ်ဒီတိုင်းပြောပါတယ်